ကရင်ပြည်နယ်ဖားပုံခရိုင် KMU ကရင်မျိုးသားစည်းရုံးတပ်မဟာ9ထိန်းချုပ်ရာဒေသအတွင်းကဒွဲလုံးမြို့နယ်မထောကျေးရွာအုပ်စုအတွင်းကတတွီးကိုကျေးရွာအတွင်းကိုစစ်ကောင်စီတပ်တွေက60မမအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးငယ်တဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။ဒါကြောင့်2022ခုနှစ်ဧပြီလအထိ၄လအတွင်းမှာဆိုရင်ကလေး14ဦးသေဆုံးပြီးတော့ကလေးငယ်40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်လူခွေအဖွဲ့ KHRG ကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းလောက်မအေးမာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်တဲက KNU ကရင်မျိုးသားစည်းရုံးတပ်မဟာထိန်းချုပ်ရာဒေသအတွင်းဒွေလုံးမြို့နယ်မထောကျေးရွာအုပ်စုကိုမေလ9ရက်နေ့ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အသက်မပြည့်သေးတဲ့အရက်သားကလေးတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိခဲ့ကြောင်းကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာသူကပြောပါတယ်
။ကလေးပေါ့နော်နေရာစလုံးကတယောက်ကတော့ဟိုပေါ့ဖြည့်ချင်တယောက်မြောက်ကြည့်တယ်ပေါ့တရားဟောတာဆုံးသွားတယ်ပေါ့အစ်ကောင်စီဒီကူစိတ်အချီစိုက်ပေါ့လေအာခမရ408တိုက်ရင်408တက်နေပြီးတော့မတဘောကဒီလက်နေချင်းနဲ့လမ်းပစ်တာပေါ့လက်နေချင်းလေးလုံးပစ်တယ်ဆက်ရမှာအာဒီသားဆံရဲ့ရာဒတ်ရဲ့ကလေးနှူပေါ့နော်တရားကတော့16မိနစ်ရှိတယ်တရားကတော့10မိနစ်ပေါ့အဲ့မှာပိုက်တယ်မှာတော့ဟိုဟာပညာထိတယ်ပေါ့အငယ်မနေရကျတော့တင်ရကအပူရောတင်းတယ်ပေါ့နော်အဲ့မှာကြေကြပြီးကုသပြီးနဲ့လည်းတော့နောက်နေ့နေ့လာရှိရနေမှာလည်းဆုံးသွားတယ်ပေါ့ပြီးလို့ရှိရင်အဲ့လိုမျိုးဖလေးကူနေနဲ့အာဖိခိုက်တယ်ရမှုစစ်ဆုံးမှုမှာကြာလို့ရှိရင်တော့အာဒီဒီပလကောတီဆိုလို့ရှိရင်ဒီမှာကလေးက14ရပေါ့နော်ဆုံးသွားတယ်14ရရှိတယ်တင်ရတာအယောက်လေးဆိုလို့ရှိတယ်ဒါဒီဒီလအတွင်းဖြစ်ခဲ့တဲ့ကိစ္စဆုံးလို့ရှိနေတာအာယူကြတော့ပုံများလာမှာပေါ့
စစ်ကောင်စီဘက်ကဒေသခံကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဟာလူခွေရေးချိုးပေါက်တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။ဒီရွှေချက်ရှိရှိနဲ့ဒီလူထုတွေစီကိုလက်နက်ကြီးနဲ့လမ်းပြတာမျိုးရှိတယ်။ရန်ကန်ပြည်ကမှဒီလောက်ဆောင်တဲ့မျိုးတွေရှိတယ်ပေါ့နော်။ဒီမျိုးရှိတဲ့ပုံမှာအကြီးမားဆုံးတော့လူခွေရေးချိုးပေါက်မှုတွေဆက်တာကဒီဒီလူထုတွေရဲ့ဖက်ဒီအန်ဒီဘီကင်းလို့ဆိုမှုဒီလိုဆိုမျိုးအခွင့်အရေးကိုစုပေါင်းခံနေရတာပေါ့အာပြည်သူ့နိုင်ငံကဒီဝတ်ပြုရပေါ်မှာလည်းအောက်တရားနဲ့ဒီလိုအမိနေရတာပေါ့
စစ်ကောင်စီတပ်တွေအနေနဲ့ KNU တပ်မကထိန်းချုပ်ရာဒေသအတွင်းမှာသူတို့ရဲ့အခြေစိုက်တပ်စခန်းတွေအတွက်စားနပ်ရိက္ခာနဲ့လက်နက်ခဲယမ်းတွေကိုပို့ဆောင်နေတာပါအဲ့ဒီလိုပို့ဆောင်နေတဲ့အတွင်းမှာ KNU တပ်တွေနဲ့ခြေထွေပစ်ခတ်မှုတွေရှိနေပြီးအဲ့ဒီဒေသအတွင်းကသူတို့ရိက္ခာတဲတဲ့လမ်းကြောင်းနဲ့နီးတဲ့ဒဏ္ဍာရီနဲ့ကိုယ်စိတ်ကားလည်းတစ်ယောက်ကခြေရွာတွေကိုလည်းအဓိကထားပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။ပြီးခဲ့တဲ့အေဒီလာအတွင်းမှာတော့ KNU တပ်မကထိန်းချုပ်ရာဒေသအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပေါင်း380ကျော်ဖြစ်ပွားခဲ့တယ်လို့လည်း KNU တပ်မကဘက်ကလက်ချုပ်စီရင်ထုတ်ပြန်ခဲ့ပါတယ်ရှင်။